စစ်မှန်တဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်မမမတ်မတ်ရည်တည်ခဲ့တဲ့ကွယ်လွန်သူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုဂုဏ်ပြုရမှာစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ဖို့ဝိုင်းဝန်းဆောင်ရွက်မယ်ဆိုတဲ့တန်ိဋ္ဌာန်နဲ့ဂုဏ်ပြုကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်။ဒီကနေ့ရေဝေးတုတ်တံမှာကျင်းပတဲ့ဦးအောင်ရွှေရဲ့စာပနာအခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကအပြည့်အစုံပြောပြမှာပါရှင်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရည်တည်ရေးအတွက်တင်မဟုတ်ဘဲဒီမိုကရေစီနိုင်ငံပေါ်ပေါက်လာရေးအတွက်ဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့သူဥက္ကဋ္ဌဟောင်းဦးအောင်ရွှေကိုပါတီကောင်းဆောင်ဟောင်းတဦးအနေနဲ့သာမကတမရတော်ဟောင်းတဦးဖြစ်သောတမ္မတ်ကြီးဟောင်းတဦးအနေနဲ့ပါလေးစားဂုဏ်ပြုကြောင်းဦးအောင်ရွှေရဲ့ဇာပနာမှာဒေါန်ဆန်းစုကြည်ကပြောဆိုခဲ့တာပါ။ဒီနှစ်
30ရည်လောက်မှာပေါ်ပေါက်ဦးအောင်ရွှေကရှေ့ရနေတော့ဒီဘာရုံးနဲ့ကြောက်ခဲ့တာလည်းပါတယ်။၄ရည်နေတော့ဒီဘာရုံးကိုထောက်ခံခဲ့တာအပေးရတာလည်းပါတယ်။ဒီချိန်လုံးမှာကမ္ဘာ့ဝန်ကြီးရဲ့စိတ်ကြမှာဒီမိုကရေစီရရှိရင်ဒီနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့ရည်တည်ရေးအတွက်ကိုအနည်းပဲမမမမရှိရကျွန်တော်တို့မြန်မာဒီမိုကရေစီဖော်ရုံနဲ့ဒီနေ့ကမ္ဘာ့ဝန်ကြီးတို့ဘုံပြုတဲ့အခါမှာပုဂ္ဂိုလ်ရုပ်ဦးနေတဲ့အကောင်ကြီးတွေပါတယ်ကျွန်တော်ရရှိမှောက်ရုပ်ဦးနေတဲ့ဘုံပြုတာဖြစ်ပါတယ်ဒီကမ္ဘာကြီးအောင်သူဦးနေရတဲ့ဂုံပြူရာဖြစ်ပါတယ်အထူးသဖြင့်တော့ကျမတို့ရဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ရေးဥက္ကဋ္ဌဟောင်းဒီမိုကရေစီလှုပ်ရှားမှုခေါင်းဆောင်ဂျုံဦးနေနဲ့ကျမတို့ဂုံပြူရာဖြစ်ပါတယ်အဲ့ဒီလိုဂုံပြူတဲ့ခါမှာတကယ်ကိုဂုံပြူတဲ့နေရာတော့ကျေးဇူးလေးပါတယ်ကျမတို့အားလုံးဆက်မှန်းနဲ့ဂုံပြူတဲ့လို့ပြောင်းပြီးတူတောင်းအိုင်ဖို့အတွက်ဝိုင်းဝန်းပြီးတော့လှုပ်ရှားမယ်ဆိုတဲ့ဆိုင်ရီခံနဲ့ဂုံပြူတာဟာကောင်းတဲ့ဂုံပြူဖြစ်ပါတယ်ဒီမှာပြောရရင်ဒီဂုံပြူတာဖြစ်ပါတယ
်ဦးအောင်ရွှေဟာ1989ခုနှစ်ဒေါန်ဆန်းစုကြည်နေအိမ်ကျေကျုပ်ကြခံရခြင်းနောက်ပိုင်းပါတီဥက္ကဋ္ဌတာဝန်ယူခဲ့သူဖြစ်ပါတယ်အနေဒီဥက္ကဋ္ဌဟောင်းဦးအောင်ရွှေဟာကိုကျိုးအတွက်နာမည်ရဖို့အတွက်တွေမဟုတ်ပဲတာဝန်တိစိတ်နဲ့အများအကျိုးဆောင်ရွက်ခဲ့သူအဖြစ်ဒေါန်ဆန်းစုကြည်ကချီးကျူးဂုဏ်ပြုခဲ့ပါတယ
်ကိုကျိုးအတွက်လည်းမဟုတ်ဘူးနာမည်ရဖို့လည်းမဟုတ်ဘူးတာဝန်တိစိတ်နဲ့ဒီတဲ့ကိုယ်နဲ့တော်တဲ့ချင်းဘာလို့ခရီးလို့ဘာလို့နောက်ပိုင်းဘာလို့ပြောမှာအသိဉာဏ်ကိုဝင်စီလာပေါ်မှာတော့ချက်ခဲ့တဲ့ခါမှာဘာလို့ပြောကိုယ်နေတော့မှာဒီမှာထိုင်လို့ပြောဒီမှာထိုင်လို့ရှိရင်ဒီမှာတတိယနေတာဘာရဲ့စိတ်ညာတော့ဘာရဲ့ကြောင့်မလားအုံနောက်ကွာလုံးဝပြန်ပြီးတော့နေလို့ရှိနေတာနောက်ဆုံးချိန်မှာဘာနဲ့ပြေးတဲ့ခါတော့ဘာရဲ့ဒီကနေ့ကျမှလည်းစိတ်ဓာတ်လည်းစစ်စစ်မြင်းမြင်းဖြစ်နေတဲ့ကိစ္စတွေကြောင့်ဘေးရာများတာမှအားနဲ့ဘာဖြစ်နေလဲဆိုတော့အလုပ်ကြီးနေတာပြောသုံးသက်တဲ့နေရာမှာလည်းအင်ဂျာမနိုင်ငံရေးအမြင်အားမပြတ်မနေရှိတဲ့ဆိုတော့ဘာဖြစ်နေကြည့်ရတယ်။ဒါကကျမတို့ဝိဇ္ဇာကိုဖြစ်ပြီးတော့ဒီလိုသောတာပန်ပြောင်းရောင်းရခဲ့တာအင်ဂျာမကောင်းတော့မယ်
ဒီကနေ့ကျင်းပတဲ့ဦးအောင်ရွှေရဲ့ဇာပနာအခမ်းအနားကိုဒေါန်ဆန်းစုကြည်အပြင်ဦးဝင်းထိန်လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရန်ကုန်တိုင်းနယ်မန္တလေးတိုင်းဝန်ကြီးချုပ်တွေအပြင် NLD တာဝန်ရှိသူတွေနဲ့ပါတီဝင်အတော်များများလာရောက်ကာရဝပြုခဲ့ကြပါတယ်။ဦးအောင်ရွှေကိုပဲခူးတိုင်းတဲကုန်းမြို့မှာမွေးဖွားခဲ့ပြီးတော့1940မှာရန်ကုန်တက္ကသိုလ်ကနေအင်္ဂလိပ်စာနဲ့ဘွဲ့ရခဲ့ပါတယ်။ဦးအောင်ရွှေဟာဗိုလ်ချုပ်အဆန်ဦးဆောင်ခဲ့တဲ့ဗမာလူလက်ရေးတပ်မတော်ဗမာကာကွယ်ရေးတပ်မတော်နဲ့ဗမာမျိုးချစ်တပ်မတော်တွေမှာ1942ခုနှစ်ကနေ1945ခုနှစ်အထိအမှုထမ်းခဲ့သူဖြစ်ပြီးတော့လွတ်လပ်ရေးမော်ကွန်းဝင်ပထမအဆင့်စီတူဘွဲ့တရေစီတူဘွဲ့မော်ကွန်းဝင်ပထမအဆင့်ရရှိခဲ့သူဖြစ်ပါတယ်1958အိမ်ဆောင်အစိုးရလက်ထက်မှာဗိုလ်မှူးချုပ်တာဝန်ထမ်းရွက်ခဲ့ပြီးတော့1962ခုနှစ်မှာတပ်မတော်ကအငြင်းစားပေးခြင်းခံခဲ့ရပြီးတဲ့နောက်1961ကနေ1985ခုနှစ်အထိဩစတြေးလျနယူးဇီလန်အီဂျစ်ပြင်သစ်နဲ့စပိန်နိုင်ငံတွေမှာမြန်မာနိုင်ငံတမ်မတ်ကြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။1988ဒီမိုကရေစီရေတော်ဝန်ကြီးမှာတမှုဟောင်းများအဖွဲ့မှာပါဝင်ခဲ့ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်မှာလည်းပါဝင်ခဲ့ပါတယ်။1990အထွေထွေရွေးကောက်ပွဲမှာမြန်ကုန်းမြို့နယ်ကနေဝင်ရောက်ရှင်းပြန်ရွေးချယ်ခံခဲ့ရပါတယ်။ဦးအောင်ရွှေဟာ2008ခုနှစ်ကြမှာဂျမားရေးအရာပါတီတာဝန်တွေကနေအနားယူခဲ့ပြီးတော့ကွယ်လွန်ခြင်းမှာအသက်101နှစ်ရှိပါပြီခင်ဗျာ။